Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ VOA American တန်ခါနေ2018ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုဗီတာ3249လို့ပါနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မှုပြပါခင်ဗျာ။အခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်ကြောင်းလာပါခင်ဗျာကိုရန်နိုင်တဲ့တူနိုင်ငံကသတင်းတွေကိုကြီးများဖို့ရှိပါတယ်ထိတ်တရောက်နိုင်ငံကသတင်းတွေထဲမှာဆိုလို့ရှိရင်အာဆီယံထိပ်သီးဆွေးနွေးပွဲဒီကနေ့အဆုံးသတ်မှာဖြစ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှခီးစဉ်လဲအဆုံးသတ်ဖို့ပြင်နေပါပြီနောက်တစ်ခါကမ္ဘာဖလားခြေစစ်ပွဲမှာတော့ကမ္ဘာကျော်အီတလီသင်းမပါဝင်နိုင်တော့ပါဘူးခင်ဗျာဒီကြောင်းနဲ့ပတ်သက်ပြီးတော့တာခင်ကြားပါပ
ါဟုတ်ကဲ့ကောင်းပါခင်ဗျာအဲဒီလိုသတင်းတွေအပြီးကြားတဲ့အထဲမှာဆိုရင်အမေရိကန်နဲ့အာဆီယံအတင်းကြီးတို့ကြားဆက်ဆံရေးနှစ်ပေါင်း40ပြည့်တဲ့အထိမ်းအမအခမ်းအနားမှာ
So we want our partners in the region to be strong, independent and prosperous in control.
အမေရိကန်သမ္မတကြီးဒေါ်နယ်ထရမ့်ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရပါမယ်။အဲ့ဒါပြင်နိုင်ငံတကာမှာရက်ခတ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ရှိနေတဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရနဲ့တသားတည်းရှိနေတဲ့အကြောင်းအာဆီယံထိပ်သီးအစည်းအဝေးအပြီးကြီးညာချက်မူကြမ်းထုတ်ပြန်တဲ့နေရာမှာထုတ်ဖော်ပြသလိုက်သလိုအင်္ဂလန်ကနာမည်ကြီးအနုပညာရှင်တဦးကဒေါ်အောင်ဆန်းစုကြည်နဲ့အတူသူ့ကိုချီးမြှင့်ထားတဲ့ဆုကိုလက်မခံခြင်းလို့ပြန်ပြီးတော့အပ်လိုက်တယ်ဆိုတဲ့အကြောင်း VOA သတင်းတောက်နဲ့ဘင်္ဂလားဒေ့ရှ်နေဆက်မှာတာဝန်ကျနေတဲ့မြန်မာနေသားဆောင်တပ်မှုတို့တွေ့ဆုံမေးမြန်းချက်စာရတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုရောရန်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စနစ်ရကြအာရှ၅နိုင်ငံခီးစဉ်ကတော့ဒီကနေ့ပဲဆုံးသတ်ပါလိမ့်မယ်။သူ့ရဲ့ခီးစဉ်အတွင်းအာရှနိုင်ငံခေါင်းဆောင်တွေနဲ့အဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့တဲ့အကြောင်းအရာတွေကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့အမေရိကန်နဲ့အာရှနိုင်ငံတွေကြားစီးပွားရေးလုပ်ငန်းတွေတွန်းပြင်လှုပ်ဆောင်ဖို့ပါပဲ။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာမနေ့တုန်းကသမ္မတထရမ့်ဟာဂျပန်နဲ့ဩစတြေးလျနိုင်ငံတွေကဝန်ကြီးချုပ်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်တဲ့အရေးကြီးတဲ့ညင်ညာချက်တစ်ခုကိုဒီတစ်ပတ်ထဲအမေရိကန်ကိုသူပြန်ရောက်တဲ့အခါကျရင်ထုတ်ပြန်မယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။အကြောင်းအရအသေးစိတ်ကိုတော့သူကထုတ်မပြောပါဘူး။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘူတို့နဲ့သမ္မတထရမ့်တို့တွေ့ဆုံခဲ့ကြတဲ့အတွက်ဒေသအတွင်းတည်ငြိမ်မှုအတွက်သုံးနိုင်ငံကြားဆက်ဆံရေးတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ဒီကိစ္စကိုအဓိကထားပြောဆိုခဲ့ကြပါတယ်။တောင်တရုတ်ပြည်နယ်အတွင်းမှာတရုတ်နိုင်ငံကရေပိုင်နဲ့တိုးချဲ့နေတဲ့ကိစ္စမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစိုက်တုံးကြီးစမ်းသပ်ပစ်လို့မှုတွေကအမေရိကန်ဂျပန်နဲ့ဩစတြေးလျသုံးနိုင်ငံကောင်းဆောင်တွေကြအဓိကကြတဲ့ဆိုရင်ချက်တွေနဲ့ပြောဆိုမှုတွေလည်းဖြစ်ပါလေ။ပစိဖိတ်သမုဒ္ဒရာအနောက်ပိုင်းမှာအမေရိကန်လေယာဉ်တင်တင်မော၃စီးပါဝင်ရေဒက်လေ့ကျင့်မှုတစ်ခုလှုပ်ဆောင်နေပြီးတော့အဲ့ဒီထဲမှာဒီဂျပန်နဲ့တောင်ကိုရီးယားကရေဒက်တင်မော၄နဲ့အတူအမေရိကန်ရေဒက်တင်မော၄ပဲပါဝင်ဆောင်နေကြပါလေ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုမနေ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့အတွက်မှာထပ်ခါတလဲလဲချီးကျူးပြောဆိုလိုက်ပြီးတော့ဖိလစ်ပိုင်နိုင်ငံတွင်မှုစေဝါတိုက်ဖြတ်ရေးမှလူတွေထောင်ထဲချီတက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတရဲ့လူခွင့်ရေးမတန်းတီကိုပြောဆိုဆွေးနွေးခဲ့ခြင်းမရှိခဲ့ပါဘူး။မနေ့ကသမ္မတနှစ်ဦးရဲ့မိနစ်40ကြာတွေ့ဆုံမှုအတွင်းမှာတော့ဖိလစ်ပိုင်နိုင်ငံကမှုစေဝါတိုက်ဖြတ်ရေးကိစ္စနဲ့ပတ်သက်ပြီးအကြမ်းဖက်သဘောပြောဆိုမှုရှိခဲ့တယ်လို့အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဟော့ခ်ဘီဆန်ဒါစ်ကပြောပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ပြောခွင့်ရပုဂ္ဂိုလ်ဟယ်ရီရိုကေကတော့သမ္မတနှစ်ဦးရဲ့ပြောဆိုမှုအတွင်းမှာလူခွင့်အကြောင်းကိုထပ်မပြောသလိုလူတွေအများပြားတက်ခံခဲ့ရတဲ့ကိစ္စကိုလည်းထပ်မပြောခဲ့ဘူးလို့ဆိုပါတယ်။ဒါပြင်ဆွေးနွေးပွဲအတွင်းမှာဖိလစ်ပိုင်နိုင်ငံရဲ့မှုစေတိုက်ဖြတ်နေမှုတွေနဲ့ပတ်သက်ပြီးပြောကြားခဲ့ပြီးတော့ရတော့အဖြစ်ဖိလစ်ပိုင်သမ္မတကရှင်းပြခဲ့တာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတော့အမေရိကန်သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းမှာဖိလစ်ပိုင်သမ္မတကမျိုးစေ၃ဆွဲသူတွေပေါ်တပ်ပစ်ခဲ့ရတဲ့ပတ်သက်ပြီးပြစ်တင်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ဖို့အတွက်သမ္မတထရမ့်ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်နဲ့အီရန်နှစ်နိုင်ငံနယ်စပ်ကြားမှာပြင်းအား9.3ရှိတဲ့ငလျင်တစ်ခုတနင်္ဂနွေနေ့ကလှုပ်ခတ်ခဲ့လို့အဲ့ဒီမှာလူပေါင်း300ကျော်သေဆုံးပြီးတော့လူ2500လောက်ဒဏ်ရာရခဲ့ကြပါတယ်။မနေ့ကအီရန်အစိုးရရဲ့သတင်းထုတ်ပြန်ချက်တစ်ခုထဲမှာတော့လူ328ဦးသေဆုံးတယ်လို့ဆိုပါတယ်။ကုညီကယ်ဆယ်ရေးလုပ်သားတွေကလည်းညမအိဖဲတောက်လျှောက်လှုပ်ဆောင်နေကြကြပါတယ်။အီရန်ဝန်ကြီးချုပ်ဟိုက်ဒါ엘ဟာဘီတီကလည်းကျန်းမာရေးနဲ့ကုညီရေးလုပ်ငန်းတွေကိုငလင်ဒေသမှာလိုသလောက်လုပ်ပေးကြဖို့အမိန့်ထုတ်ပြန်ထားပါတယ်။ငလင်လုပ်ပြီးတဲ့နောက် ဒီနောက်ဆက်တွဲတုံခါမှုတွေလည်းဆက်ပြီးတော့ဖြစ်နေလို့လူအများပြားအိမ်တွေကနေပြီးတော့ထွက်ပြေးနေကြရပါတယ်။ငလျင်တန်ကြောင့်တယ်လီဖုန်းနဲ့လျှက်စင်မီးတွေပြတ်တောက်ခဲ့လို့ကုညီကယ်ဆယ်ရေးသမားတွေအတွက်အခက်အခဲတွေလည်းကြုံနေကြရပါတယ်။အီရန်နိုင်ငံမှာအနေရကြီးတဲ့ငလျင်ကြောတွေတော်တော်များရှိနေပြီးတော့မကြာခဏလဲငလျင်တွေအပြင်းထန်လှုပ်ခတ်တက်ပါတယ်။2003ခုနှစ်မှာလှုပ်ခဲ့တဲ့အီရန်နိုင်ငံတောင်ပိုင်းကငလျင်ကြောင့်လူပေါင်း 26,000 လောက်တေဆုံးခဲ့ကြရပါတယ်။
အမေရိကန်အထက်လွှတ်တော်မှရှိတဲ့ထိပ်တန်း Republican အမတ်တွေကအာလဘားမားပြည်နယ်ကအထက်လွှတ်တော်အမတ်ဖြစ်တဲ့ဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်း Raimo ကိုရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်ကနေနှုတ်ထွက်ဖို့တောင်းဆိုပြီးနိုင်ပိုင်းအကြံမှာပဲနောက်ထပ်အမျိုးသမီးတဦးကလည်း Raimo ဟာသူမရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့လိမ်ပိုင်းဆိုင်ရာအရစော်ကားနောက်ဆက်ခဲ့တယ်လို့စွပ်စွဲလိုက်ပါတယ်။ Raimo ဟာ1980ပြည့်လွန်နှစ်ကာလသူမအသက်16နှစ်အရွယ်တုန်းကသူမကိုကားထဲမှာလိမ်ပိုင်းဆိုင်ရာစော်ကားနောက်ဆက်ခဲ့တယ်ဆိုပြီးBeverly Young Nelson ကညောင်မျိုးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။မိုးကသူမရဲ့လိင်ကနဲ့ရင်သားတို့ကိုမဖွဲမရာကင်တွယ်ခဲ့တယ်လို့သူမကဆွဆွဲခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမတိုင်ခင်လေးမှာပဲသူ့ကိုအခုနောက်ဆုံးဆွဆွဲပြောဆိုနေတာတွေဟာသူ့ကိုတသက်အပြစ်ရှာနေတာဖြစ်ပြီးတော့သူ့အနေနဲ့ဘသူ့ကိုမှလိင်ပိုင်းဆိုင်ရာအရမဖွဲမရာပြုလုပ်ခဲ့ခြင်းမရှိဘူးဆိုပြီးတော့မိုးကပြောပါတယ်။သူ့ပေါ်အဲ့လိုမမမကန်ဆွဆွဲပြောဆိုနေတာတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဥပဒေကြောင့်အရလုံဆောင်စရာရှိတဲ့အရာအလုံးလုံဆောင်သွားမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ
ယူအေဗီကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဖီယိုအမေရိကန်တန်ခါနိုင်ငံကသတင်းကိုဆက်ပြီးတော့ကြီးညာနေပါတယ်။အာဆီယံအသင်းနဲ့ကလပ်သမဂ္ဂတို့ရဲ့ကိုယ်ကျင်းမြောက်ထိပ်သီးဆွေးနွေးပွဲကိုဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာမနေ့တုန်းကကျင်းပခဲ့ပြီးတော့ရာသီဥတုပြောင်းလဲမှုတွေအပါအဝင်ကမ္ဘာကရင်ဆိုင်နေရတဲ့ကိစ္စတွေကိုကမ္ဘာနိုင်ငံတွေနဲ့အတူဒေသတွင်းအာဆီယံဒေသတွင်းနိုင်ငံတွေအတူပူးပေါင်းဖြစ်ရှင်းကြဖို့ကုလသမဂ္ဂရဲ့တွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းရခိုင်ဒေသတွင်းဖြစ်ပေါ်နေတဲ့ရိုဟင်ဂျာအရေးကိုသူ့အနေနဲ့အထူးပဲစိုးရိမ်ပူပန်နေတဲ့အကြောင်းကိုမစ္စတာဂူတရက်စ်ကထုတ်ပေါ်ပြောဆိုခဲ့ပြီးတော့ရိုဟင်ဂျာအရေးဟာဒေသတွင်းတည်ငြိမ်မှုတွေကိုပါထိပါနေတယ်လို့သူကဆိုပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကုလသမဂ္ဂတွင်မှုချုပ်မစ္စတာဂူတရက်စ်တို့မနေ့ကတွေ့ဆုံခဲ့ကြပြီးတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့သူတို့အုပ်ပြောဆိုဆွေးနွေးမှုတွေလည်းလုပ်ခဲ့ကြပါတယ်။အဲ့ဒီဆွေးနွေးမှုအတွင်းမှာဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေတော်ရောက်ခွင့်ပြုဖို့နဲ့ဒုက္ခသည်တွေနေရက်ကိုလုံလုံခြုံခြုံနဲ့စိတ်ချလက်ချပြန်လာနိုင်ဖို့ကိစ္စတွေကိုပြောဆိုဆွေးနွေးခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံ၈တောင်အရှနိုင်ငံများထိပ်သီးညီလာခံမှာမြန်မာနိုင်ငံကရခိုင်ပြည်နယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေတစ်ဖက်နိုင်ငံကိုထွက်ပြေးနေတာနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကြေညာချက်မူကြမ်းတစ်စောင်ထုတ်ပြန်သွားဖို့ရှိနေပါတယ်။ရိုက်တာသတင်းဌာနကရရှိခဲ့တဲ့အဲ့ဒီကြေညာချက်ရဲ့စာပိုက်တစ်ခုမှာတော့ဗီယက်နမ်နိုင်ငံကမုန်တိုင်းနဲ့ခံရတဲ့သူတွေဖိလစ်ပိုင်နိုင်ငံကအစ္စလာမ်အစွန်းရောက်တွေနဲ့မကြသေးခင်ကမြို့ရီမှာဖြစ်နေတဲ့တိုက်ပွဲအတွင်းထိခိုက်သွားခဲ့တဲ့သူတွေနဲ့ရခိုင်မြောက်ပိုင်းပဋိပက္ခအတွင်းထိခိုက်သွားတဲ့လူမှုအတိုင်းဝန်းအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့အရေးကြီးတဲ့အကြောင်းတွေကိုဖော်ပြထားတယ်လို့ဆိုပါတယ်။ဒီကြေညာချက်ကိုတော့လက်ရှိအာဆီယံအဖွဲ့ရဲ့လက်ကျဥက္ကဋ္ဌဖြစ်တဲ့တာဝန်ယူနေတဲ့ဖိလစ်ပိုင်နိုင်ငံကရေးဆွဲခဲ့တာဖြစ်ပါတယ်။ဒီကြေညာချက်မူကြမ်းထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေအသေးစိတ်တွေကိုဖော်ပြထားခြင်းမရှိသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းသုံးထားခြင်းမရှိဘူးလို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကိုမြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်နေပြီးတော့ဒေါက်ဆန်းစုကြည်ကကျန်တဲ့အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းတွေမသုံးဖို့တောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုအိုင်ယာလန်မြို့တော်ဒဗ်လင်ရဲ့လွတ်မြောက်ရေးစုချင်းမြင့်ခဲ့တာနဲ့ပတ်သက်ပြီးတော့ဒါကိုကန့်ကွက်တဲ့အနေနဲ့အိုင်ယာလန်နိုင်ငံကနာမည်ကြီးကိတ္တပညာရှင်လည်းဖြစ်ငတ်မှုခေါင်းမမှုတိုက်ဖျက်ရေးသမားလည်းဖြစ်တဲ့ဘော့ဘ်ဂယ်ဒော့ပ်ကသူရထားတဲ့စုကိုမနေ့တုန်းကပဲမြို့တော်ကိုပြန်ပြီးတော့ပေးအပ်လိုက်ပါတယ်ဒဗ္ဗလင်မြို့သားဖြစ်ရတာကျွန်တော်သိပြီးတော့ဂုဏ်ယူတယ်ဒါပေမဲ့လည်းဆုရှင်နေတဲ့မှာဒေါက်ဆန်းစုကြည်ဆက်ပြီးတော့ရှိနေတဲ့ကျွန်တော်လက်ပြမတတ်နိုင်ဘူးဒီစုကကျွန်တော်အတွက်အသေးပဲရှိပြီးတော့တံမိုးထားတဲ့စုဖြစ်လို့တကယ်တော့ပြန်မအပ်ချင်ဘူးဒါပေမဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးရှင်းလင်းမှုတွေနဲ့ဆက်ဆက်နေတဲ့သူနဲ့ကျွန်တော်မပတ်သက်ချင်တော့ပါဘူးလို့ဘောဂိုပြောကပြောပါတယ်သူက1985ခုနှစ်အီသီယိုးပီးယားနိုင်ငံအငတ်ဘေးကယ်ဆယ်ရေးမှာကမ္ဘာ့ဂီတလောကသားတွေကိုဥဆောင်စီရင်ခဲ့တဲ့သူဖြစ်နာမည်ကြီးတဲ့ပုဂ္ဂိုလ်ပါရခိုင်ပြည်နယ်တွင်းကအကြံဖက်ပဋိပက္ခတွေကိုဒေါက်တာဆန်းစုကြည်နဲ့အပြစ်တင်ရှုံချဖို့နိုဘယ်ငြိမ်းဆုရှင်တွေဖြစ်ကြတဲ့တိဘက်ဘုန်းတော်ကြီးဒလိုင်လာမာတောင်အာဖရိကဘုန်းတော်ကြီးဒက်စမွန်တူတူတို့ကလည်း တောင်ဆန်းစုကြည်ကိုတိုက်တွန်းထားတာပါ
2018ကမ္ဘာဖလားခြေစစ်ပွဲတွေမှာတော့နာမည်ကြီးအီတလီအသင်းခြေစစ်ပွဲကနေပြုတ်ပြီးတော့ကမ္ဘာဖလားနဲ့လွဲချော်သွားပြီးဖြစ်ပါတယ်ဥရောပဆုံးခြေစစ်ပွဲ playoff ဒုတိယအကြော့ပွဲစဉ်ကိုတနင်္လာနေ့ကကစားရမှာအီတလီနဲ့ဆွီဒင်တို့ဂိုးမရှိသေးကျသွားခဲ့ပါတယ်ပထမအကြော့တုန်းကတော့ဆွီဒင်အသင်းကအီတလီကိုတကူးဂိုးမရှိနဲ့နိုင်ခဲ့တာကြောင့်နှစ်ပွဲပေါင်းဆွီဒင်ကတကူးဂိုးမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်ပြီးအီတလီအသင်းခြေစစ်ပွဲကနေပြုတ်သွားတာဖြစ်ပါတယ်ဒါကြောင့်အီတလီအသင်းဟာ1958နောက်ပိုင်းပထမဆုံးအကြိမ်ကမ္ဘာဖလားခြေစစ်ပွဲမအောင်တာလည်းဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့ခြေစစ်ပွဲတွေမှာတော့ဆွစ်ဇာလန်နဲ့မြောက်အိုင်လန်တို့ဂိုးမရှိသေးကြပြီးတော့နှစ်ပွဲပေါင်းရလဒ်နဲ့ဆွစ်ဇာလန်အသင်းကခြေစစ်ပွဲအောင်သွားခဲ့ပြီးတော့ခရိုအေးရှားနဲ့ဂရိစ်လည်းဂိုးမရှိသေးကြသွားပါတယ်။ဒါကြောင့်ခရိုအေးရှားအသင်းကကမ္ဘာဖလားခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့အိုင်လန်အသင်းနဲ့ဒန်မတ်အသင်းတို့ဒုတိယအကြော့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုရနိုင်တို့ကြီးညာတောခဲ့ကြတာဖြစ်ပါတယ် VOA American အတန်ကဝါရှင်တန်မြို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုကနေအခုလိုနားဆင်နေသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီတော်ရရှိမှာခင်ဗျာဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့ ASEAN ထိပ်သီးစည်းဝေးကတော့ဒီကနေ့ပဲအဆုံးသတ်မှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့နှစ်ဦးမနေ့ကတွေ့ဆုံခဲ့ကြပြီးတော့မူရစေဝါတက်ဖြစ်ရေးအကြံဖက်ဝါဒတက်ဖြစ်ရေးနဲ့ကုံတွေရေးစားတဲ့ကိစ္စတွေကိုပြောဆိုဆွေးနွေးကြကြပါတယ်သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်ကိုလည်းဒီနေ့ပဲအဆုံးသတ်တော့မှာဖြစ်ပါတယ်ဒါကြောင့်ဒီအကြောင်းအပြည့်စုံကိုကိုရောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
အာဆီယံအရှိတောင်အာရှနိုင်ငံများအသင်းနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ဆက်ဆံရေးနှစ်ပေါင်း40ပြည့်ထိမ့်မှတ်အခမ်းအနားကိုလည်းဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းမှာပြုလုပ်ခဲ့တာဖြစ်ပြီးတော့အာဆီယံဒေသတွင်းနိုင်ငံတွေကိုလွတ်လပ်ပြီးတော့ခိုင်မာအားကောင်းမှုတွေရှိစေချင်တယ်လို့သမ္မတထရမ့်ကပြောပါတယ
် So we want our partners in the region to be strong independent
အာဆီယံဒေသအတွင်းကအမေရိကန်ရဲ့လူဖော်ကမ်းပဲနိုင်ငံတွေကိုကျွန်တော်တို့ကလွတ်လွတ်လပ်လပ်နဲ့အမိခိုကင်းပြီးတော့အားကောင်းခိုင်မာမှုရှိစေချင်ပါတယ်အောင်မြင်ကြီးပွားမှုတွေရှိစေချင်ပါတယ်ကိုယ့်နိုင်ငံရဲ့ရည်ရွယ်ချက်တွေအတိုင်းဖြစ်လာအောင်လှုပ်ဆောင်နိုင်စေချင်ပါတယ်ဒီချက်တွေကကျွန်တော်တို့ရှုမြင်တဲ့အင်ဒိုပစိဖိတ်ဒေသနိုင်ငံတွေအတွက်အဓိကအချက်တွေပါပဲ
ဖိလစ်ပိုင်သမ္မတဒူတာတေကလည်းဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုနဲ့အာဆီယံအမေရိကန်ဆက်ဆံရေးတို့ဟာဆက်ဆံနေရလို့ဆိုပါတယ
် And the future of ASEAN US ties and for regional peace
အာဆီယံနဲ့အမေရိကန်ဆက်ဆံရေးအနာဂတ်ကအဆုံးမှာတော့ဒေသအတွင်းငြိမ်းချမ်းမှုနဲ့တည်ငြိမ်မှုတွေအတွက်ပါပဲအာဆီယံအသင်းရဲ့ငြိမ်းချမ်းရေးနဲ့အောင်မြင်မှုတွေနှစ်ပေါင်း50ပြည့်ထိမ့်မှတ်ဆင်းပါနေတဲ့အချိန်မှာသမ္မတထရမ့်ကျွန်တော်စီကိုရောက်ရှိလာတာဖြစ်ပြီးတော့အားကိုရတဲ့လှုပ်ဖော်ကံပဲနိုင်ငံဖြစ်ကြောင်းလက်တွေ့ပြသတဲ့အနေနဲ့ရောက်ရှိလာခဲ့တာပါအမေရိကန်နဲ့အာဆီယံနိုင်ငံတွေအတွင်းဆက်ဆံရေးကိုနီးနီးကပ်ကပ်ရှိနေအောင်မဟာဗျူဟာမြောက်မိဖက်နိုင်ငံဖြစ်အောင်ကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုမျှဝေပြီးတော့လှုပ်ဆောင်နေပါတယ်လို့သမ္မတဒူတာတေကပြောခဲ့တာပါဖိလစ်ပိုင်နိုင်ငံအတွင်းမူရစ်ဆေးဝါးတိုက်ဖျက်ရေးမှာလူတွေထောင်နဲ့ချီပြီးတော့တတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအငင်းပွားစရာတွေနဲ့နာမည်ကြီးနေတဲ့ဖိလစ်ပိုင်သမ္မတဒူတာတေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မတွေ့ဆုံခင်ကတည်းကသူတို့နှစ်ဦးတွေ့ဆုံကြမယ့်အရေးကိုအများကစိတ်ဝင်စားရှိနေခဲ့ကြတာပါမနေ့ကသမ္မတနှစ်ဦးရဲ့မိနစ်40ကြာတွေ့ဆုံမှုအတွင်းဖိလစ်ပိုင်နိုင်ငံကမူရစ်ဆေးဝါးတိုက်ဖျက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အကြမ်းမြင့်သဘောပြောဆိုမှုတွေရှိခဲ့တယ်လို့သမ္မတအင်မီရောပြောခွင့်ရအမျိုးသမီးဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ်ဒါပေမဲ့ဖိလစ်ပိုင်သမ္မတဒူတာတေရဲ့ပြောခွင့်ရပုဂ္ဂိုလ်ဟာရီရော့ကတော့သမ္မတနှစ်ဦးရဲ့ပြောဆိုမှုတွင်းမှာလူခွင့်ရေးအကြောင်းကိုထည့်မပြောသလိုလူတွေအများပြားတတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းထည့်မပြောဘူးလို့ဆိုပါတယ်သမ္မတထရမ့်ရဲ့ဆက်နှစ်ကြာအာရှ၅နိုင်ငံအတွင်းဒီကလွှတ်မိုးထားတဲ့အကြောင်းအရာကတော့မြောက်ကိုရီးယားရေးပါပဲ။အာဆီယံဝန်ကြီးတွေနဲ့သမ္မတထရမ့်ကတူးချင်းစီတေးတန့်တွေ့ဆုံမှုတွေလည်းလုပ်ခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်ထမ်ဘော့ကလည်းမြောက်ကိုရီးယားရဲ့အနေအကိုအတူတူကရင်ဆိုင်သွားကြမယ်လို့ပြောပါတယ
်။
ကျွန်တော်တို့ဒေတာတွင်းမှာဖြစ်ပေါ်နေတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေနဲ့ရန်စောက်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အယုံဆိုင်မှုနဲ့သဘောထားတွေကအတူတူပါပဲ။ငြိမ်းချမ်းမှုနဲ့တည်ငြိမ်မှုကဒေတာတွင်းနိုင်ငံတွေကပြည်သူတွေအတွက်အခြေခံကျတဲ့အချက်တွေပါပဲ။မြောက်ကိုရီးယားပြည်ထောင်ကိုဖြည့်ရှင်းရေးမှာကျွန်တော်တို့တွေအတူထိုင်ပြီးအသေးချာလှုပ်ဆောင်ကြမှာပါ
။သမ္မတထရမ့်ရဲ့အာရှခီးစဉ်မှာမြောက်ကိုရီးယားအရေးပြင်အမေရိကန်နဲ့အာရှနိုင်ငံတွေအကြားစီးပွားရေးလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်မှုကိစ္စတွေကိုလည်းအဓိကထားပြီးတော့ပြောဆိုဆွေးနွေးကြတာပါ။အမေရိကန်ကိုသူပြန်ရောက်တဲ့အခါမှာမြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်တဲ့ အရေးကြီးတဲ့ကြီးညာချက်တစ်ခုဗုဒ္ဓဖူးနေ့မနေ့ပြန်ကြရင်ထုတ်ပြန်မယ်လို့လည်းသမ္မတ်ထရန့်ကပြောလာပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲတွေကျင်းပနေတဲ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာလူတိုင်းကတော့သမ္မတ်ထရန့်ကိုသဘောကျထောက်ခံနေကြတာတော့မဟုတ်ပါဘူး။ထောင်နဲ့ချီတဲ့သမ္မတ်ထရန့်ဆန့်ကျင်သမားတွေအမေရိကန်မလိုလားတဲ့ဆန္ဒပြသမားတွေနဲ့အဓိကရုပ်နေနေရဲတပ်ဖွဲ့တွေအကြားထိတ်တက်ရင်ဆိုင်မှုတွေမနေ့ကဖြစ်ပွားခဲ့ပါသေးတယ်။အဲ့ဒီမှာဆန္ဒပြသမားတွေကိုနံပါတ်တုတ်တွေနဲ့ရိုက်မိသက်ပိုက်တွေနဲ့ပက်ပြီးတော့လူစုခွဲခဲ့ရတယ်လို့တချို့တွေလည်းဖမ်းဆီးခံခဲ့ရပါတယ်
။ဒါကတော့သမ္မတထရန့်ရဲ့အာရှဒေသခီးစဉ်အဆုံးသတ်ခင်မှာဒီခီးစဉ်နဲ့ပတ်သက်တဲ့အကြောင်းကိုကိုကျော်အောင်လွင်ပြောပြသွားတာဖြစ်ပါတယ်။တော်ရရှင်များခင်ဗျာမကြသေးခင်ကပဲရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားရောက်ပြီးတော့အခြေအနေတွေကိုလေ့လာသတင်းယူခဲ့တဲ့ VOA ဝိုင်းတော်သူမတ်သက်စုနိုင်တဲ့မြန်မာနိုင်ငံအမှတ်လေးနေကြောင်ရေးတက်ဖွဲ့တက်ဖွဲ့မှုဒုတိယရဲမှူးကြီးမြင့်ကျော်တို့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နေဆက်မှာတွေ့ဆုံပြီးတော့မေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်။နားဆင်နိုင်ကြပါပြီခင်ဗျာ
။နေပြည်တော်ကျော်ရေးကိုရမီးလို့နေတယ်ဘယ်လိုမျိုးပြောလို့ရလဲတော်တော်လေးတည်ငြိမ်နေပြီလို့ပြောလို့ရလား
။ဘုရားတော်တော်လေးတည်ငြိမ်တော့ရန်နဲ့ဆိုင်တော့ကျွန်တော်တို့ကျောင်းဝကင်းစကိုင်းဆိုတဲ့ဆီဝေးအားပြန်ဖြစ်ဒီတိုင်းသားကြည့်ထားတာဆိုတော့တော်တော်လေးတော့တည်ငြိမ်တော့ပါဘူး
။အခုဒီနေရာမှာလဲသူတို့ဟိုဟိုဘက်ကောင်ကိုကုန်းနိုင်ကူသွားခြင်းနဲ့ဆိုရင်လဲလွတ်လွတ်လပ်လပ်သွားလို့ရလား
။ဒီအဲကတ်တက်ထားတော့ရောမရှိပါဘူး။လူငယ်ကြီးသူအခုမဖြစ်အောင်ပဲအခင်းသိမ်းပေးထားတာမရှိပါဘူး။လူငယ်ကြီးတောင်းဝင်ယူပေးထားတာမရှိပါဘူး။ဟုတ်။ဆို
တော့အခုဒီနေရာမှာကျတော့နေသားသောက်တက်ကပဲယူထားတာလား
။ဟုတ်ပါတယ်ဗျာ။ဒီတောင်းလီတိုင်းကတော့ကျွန်တော်တို့ကင်းစကန့်နေပဲဘုံလုံးယူထားပါဘူး။ဟု
တ်။ဆိုအေးအော်ဒီမှာရှိတဲ့အေးအားလောလောငန်းငန်းရှိတယ်လို့
ပြောတယ်။ရှိပါတယ်ငါလုံလောတဲ့တိုင်ရင်နေထိုင်နေတော့လုံလောတဲ့အနေကရှိပါတယ်
။အခုဒီရပ်ပိုင်းနေတဲ့မှာလည်းဒီလိုမျိုးဟိုအာဆာအတက်ဖက်ဖွဲ့ရလူတွေတွေ့လိုက်တယ်လို့ဘာလို့ဆိုရဲတည်နေလဲကြားနေတဲ့ခါကျတော့အဲ့လိုမျိုးတွေကိုရောဒီလိုမျိုးရှင်းလင်းရေးတော
့ဟောကျွန်တော်အဲ့တော့ဟိုဓမ္မကံသတင်းပေးတွေမွေးထားပါတယ်ဗျ။ပြီးတော့တိုင်ရင်သားတွေလည်းပေါင်းတယ်။ဒီမှာကံသတင်းပေးရတဲ့အားကသတင်းထောက်ပြီးတော့ကျွန်တော်နေပြီးစုမွေးလက်ကဲဝပြင်ကင်းပုံးနေနဲ့ဆောင်ရွက်ပြီးတော့နေပြီးစုမွေးဆောင်ရွက်ပါတယ်။သတင်းရတဲ့နေရာမှာလည်းပိတ်ဆို့ရှင်းလင်းပြီးတော့ရှားဝေဖန်ကြီးပြီးတော့ကြောက်ဝင်နေအရေးယူဖို့အတွက်ဆောင်ရွက်လေးရှိပါတယ်။အဲ့
တော့ရှားဝေဖန်ကြီးရဲ့ဆိုတော့အဲ့လိုမျိုးရောဘယ်လောက်ဖန်ကြီးဖန်သိပြီးတာမျိုးရောရှိပါလားရှင်။အခုရပ်ပိုင်းနေတွေမှာ
အခုရပ်ပိုင်းမှာတော့ကျွန်တော်တို့ဟိုပါပေါ့တီဟိုကျွန်းနာဟောဟာဗီ300ပေါ့အရှိနောက်အလဲအဲ့မှာကျွန်တော်တို့30ကျော်ဖမ်းမိပါတယ်။အနည်းရဆိုကျွန်တော်တို့ဒီနားလေးမှာပဲမှုဝင်နဲ့ဘယ်လိုကလူကြလားအနောက်ရွာကြားတဲ့ပေါ့အဲ့မှာကျွန်တော်တို့တရင်ရဝင်းစားတယ်ကျွန်တော်20ကျော်လောက်မိတာပါဒါတော့ဥပဒေနဲ့အညီစစ်ကြောနေတော့မှရှိပါသေးတယ
်။ဒီထားဆိုသူတို့ကတာမန်ဒီဟိုဥစားလားဟိုတက်ဖက်ကမလို့ယူထားရတဲ့လူတွေလားဒါမှမဟုတ်လက်နက်တွေလည်းမိတာလားမသိဘူးပါ
လား။လူနဲ့တော့မပါပါဘူးဒါပေမဲ့လို့လက်နက်ကတော့တနေရာဖောက်ကောင်းဖတ်နိုင်ပါတရင်ရတော့သူတို့လူရွာလိုက်တွေ့တဲ့နေရာမှာတော့လက်နက်ပါတယ်လို့သိရပါတယ်။မိတဲ့အချိန်မှာတော့မပါပါဘူး။ဒါပေမဲ့လို့စစ်ကြောနေတဲ့အချိန်မှာတော့ဒါကိုကျွန်တော်တို့ဟိုပါဟောသူတို့အကြမ်းဖက်သမားလို့ဝန်ခံတဲ့ထွက်ချက်တွေလည်းရပါတယ်။ဆို
တော့နောက်တစ်ခုကကျွန်တော်အဲ့လိုလူရကျတော့ဒီဟိုဘက်ကနေကကူလာတဲ့လူတွေလားဒီထဲမှာပဲဒီမှာနိုင်ငံဘက်ကပဲရှိနေတဲ့လူတွေလား
အဲ့ဒါတော့နောက်ဘူးလုံးပါပါတယ်ဗျ။ဟိုဘက်ကလည်းပါသလိုဒီဘက်ကကျွန်တော်တို့အဓိကတော့ဒီဒီတွင်းရပဲများပါတယ်။
ကိုပြီးခဲ့တဲ့ဓမ္မတွေပါဆိုလို့ရှိရင်ဒီလိုလိုက်ပြီးတွေ့တယ်ဆိုတာပြန်တတိနေတယ်မှာတွေ့ရပါတယ်ရှင်
။တော့အဲ့တော့ကျွန်တော်ဟိုမေကျူးတောင်ကျောင်းမှာကျတော့တက်ကယူကဖြစ်တဲ့အတွက်ကျွန်တော်တို့နေသားရတော့ဒီအတွင်ပေါ့ကျွန်တော်ရွာနဲ့ဆန်ကျူးဒီတော့ပါတော့တောင်ကျောင်းဘောကြတော့တက်ဟိုကလိုရင်တက်ကလိုရှင်ဝင်ရောက်ရှင်းလင်းပေးတာဖြစ်တယ်ဆိုတော့ကျွန်တော်တရင်တော့ဒီပါဟုတ်ကဲ့
ပါနောက်တစ်ခါကျတော့ဒီနေပြည်ရှင်းလေးရေလုတ်တယ်အခုတော့နေပြည်ရှင်းလေးရေမလုတ်ရှိတော့ဘူးလို့နားလည်ပါတယ်ဟုတ်ပါလား
ဟုတ်ပါတယ်ဗျဟုတ်ပါတယ
်ဆိုအဲ့နေပြည်ရှင်းလေးရေလုတ်တဲ့ကာလတော့ငါဒီတချို့ပေါ့နော်ဟိုတာဝန်ရှိတဲ့သူတချို့ရဲ့မှာဟိုစာအမိန်အတိုင်းမလုတ်ဖဲနဲ့ရှင်းလင်းပွဲလုပ်ခဲ့တဲ့အတွက်ကြောင့်မလို့ရေးရွယ်မှုတွေရှိရလို့လည်းသိရပါတယ်။အဲ့ဒီဟာရောရေးမှုတွေတို့နေ
ကျွန်တော်တို့နေသားဆောင်မှာတော့မရှိပါဘူးဗျာ။ဒီကြေးကျွန်တော်တို့အမိန်တိုင်းပဲအကုန်လုံးဥရိနဲ့ညီပဲဆောင်ရပါတယ်။ဒီကြေးကြီးဟိုကဖောက်ပြင်းပြီးတက်တာမရှိပါဘူး။အ
ဲ့ဒီနေပြည်တော်ရှင်းလင်းရေးလုပ်ရတော့ဟောဒီဟိုရေးတဲ့ဖွဲ့နဲ့စစ်တပ်နဲ့ပေါင်းပြီးလုပ်တဲ့နေရာတိုင်းကိုလုပ်တော့တာပေါ့ဒီကြေးတွေဖွဲ့ပြီးတော့သူ့နေအမြင်နဲ့သူရှင်းတာမျိုးပါလား
။ကျွန်တော်တို့ကကျွန်တော်တို့နေပြည်လိုက်ပဲကျွန်တော်တို့ရှင်းပါတယ်။
ဆိုရဲမွေးလို့ရှင်းတဲ့ဘက်မှာတော့အဲ့လိုမျိုးတွေ
မရှိပါဘူး။ဒီ
လိုနာမျိုးတွေ
မရှိပါဘူးကြောက်။
တိုက်ကြားတာမျိုးတွေရောရှိလား
။မရှိပါဘူးကြောက်။ကျွန်တော်ကမှတော့မရှိပါဘူး။ဟုတ်။ဟု
တ်ကဲ့။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ဟုတ်။
ဟုတ်နောက်တစ်ခုဒီ NPC ကတည်းကလုတ်တာနဲ့ပတ်သက်လို့အဲ့ဒီအပိုင်ရောရဲမွေးလို့လုတ်တဲ့ဘက်မှာ
ကျွန်တော်တို့လူမျိုးကြီးပဲယူပေးပါတယ်ကြောက်။လုတ်တာတော့ကျွန်တော်ဒီမှာရှိတဲ့မောင်းတော့လောကနဲ့ဆိုတာကျွန်တော်တို့ရခိုင်ကဆင်းလာတဲ့လောကဥစည်းမီလုတ်ပါတယ်။ကျွန်တော်လူမျိုးကြီးယူပေးပါတယ်
။ဟုတ်သူတို့သွားရင်လည်းရဲမွေးလို့လိုက်ပြီးတော့လု
တ်ဟုတ်ကဲ့ဟုတ်ကဲ့ပါ။အနည်းကလူမျိုးကြီးလုတ်ပေးပါတယ်။
ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA ဝိုင်းတော်သူမတ်တက်စုနိုင်တဲ့မြန်မာနိုင်ငံအမှတ်လေးနေကြောင်ရေးတက်ဖွဲ့ရဲ့တက်ဖွဲ့မှုဒုတိယရဲမှူးကြီးမြင့်ကျော်တို့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြတ်ခင်ဗျာ Ireland နိုင်ငံက name ကြီး guitar ပညာရှင် Bob Geldof ကမြန်မာခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကို Dublin မြို့တော်ရဲ့လူမျိုးရေးစုကြီးမြင့်တော်ကိုကန့်ကွက်တဲ့အနေနဲ့သူရရှိထားတဲ့စုကိုပြန်ပြီးတော့ပေးအပ်လိုက်ပါတယ်။မြန်မာနိုင်ငံကလူမျိုးစုလိုက်ရှင်းလင်းဖေရှားမှုမှာပါဝင်ပတ်သက်နေတဲ့သူနဲ့အတူကွန်ပျူတာကိုမခံကျင်ဘူးဆိုပြီးတော့လေ Geldof ကပြောဆိုလိုက်ပါတယ်။ VOA သတင်းတောက် Jeff Caster ပြပို့ထားတဲ့သတင်းပေါ်အခြေခံပြီးတော့ကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
Irish ဆိုတော့လည်းဖြစ်စီးအမွေတင်မှုတိုက်ဖြတ်ရေးတက်ကြွလို့ရှာသူတူလည်းဖြစ်တဲ့ Bob Geldof ကမြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်နဲ့အတူ Dublin မြို့တော်ရဲ့လွတ်မြောက်ရေးစု Freedom of the City of Dublin စုချီးမြှင့်ခံရတာကိုလက်မခံနိုင်တဲ့အတွက်ဆိုပြီးတော့ဒီစုကိုပြန်အပ်လိုက်ပါတယ်။တနင်္လာနေ့က Dublin မြို့ရဲ့မြို့တော်ခန်းမမှာသူရခဲ့တဲ့စုကိုပြန်အပ်ခဲ့စဉ် Bob Geldof ကတော်ဆန်းစုကြည်ကိုလည်းပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။
I'm here to hand back the honour of the freedom of the city of Dublin, which I don't want to do because it means a lot to me. But it's
ကျွန်တော်ခုဒီကိုလာတာက Dublin မြို့တော်ရဲ့လွတ်မြောက်ရေးစုကိုပြန်အပ်ဖို့လာတာပါ။ဒီစုကကျွန်တော်အတွက်တိတ်ကိုအိဗယ်ရှိပြီးတော့တံပိုးထားတဲ့စုဖြစ်လို့ကျွန်တော်အနေနဲ့ပြန်ပြီးတော့မအပ်ချင်ပါဘူး။ဒါပေမဲ့ဒါကကျွန်တော်ရဲ့ပုဂ္ဂလိကလှုပ်ဆောင်ချက်တစ်ခုပါ။ကျွန်တော်အနေနဲ့လူများကြိုက်အောင်ပြောတာလည်းမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒေါက်အောင်ဆန်းစုကြည်ကို Dublin မြို့ကအလွန်ကြိုဆိုခဲ့ကြပါလေ။အဲ့တော့ကကျွန်တော်လည်းပါဝင်ခဲ့ပြီးတော့သူ့အတွက်တခြင်းနေဆိုးစကားတွေပြောပြီးတော့ချီချူးဂုံပြုတ်ခဲ့ပါလေ။ဒါပေမဲ့အခု तू ကလူသက်သမားဖြစ်နေပါပြီ။ကျွန်တော်အနေနဲ့တော့ကုလသမဂ္ဂကလူမျိုးတုံးတပ်ဖြတ်မှုလို့ပြောနေတဲ့သူနဲ့အတူစုချင်းချင်းခံထားရတဲ့စီးရင်ထဲမှာမပါကျင်တော့ပါဘူး
။ Geldof ဟာအီသီယိုပီးယားနိုင်ငံကငတ်မုတ်ခေါမမှုတိုက်ဖြတ်ရေးအတွက်ဆိုပြီးတော့1985ခုနှစ်က Live Aid လို့ခေါ်တဲ့ရမုံငွေဂီတဖျော်ဖြေပွဲကိုစီစဉ်ပြီး American Dollar 104သန်းကျော်ရမုံငွေရှာပေးနိုင်ခဲ့တဲ့အတွက်လူသိများထင်ရှားလာသူတူဖြစ်ပါတယ်။ဒီစုကိုတော့ Dublin မြို့ရဲ့ဘဝတွေကိုအပြောင်းလဲဖြစ်စေခဲ့တဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပြီးတော့အဲ့လိုချီးမြှင့်ခံရတဲ့သူတွေထဲမှာတောင်အာဖရိကသမ္မတဟောင်း Nelson Mandela နဲ့ American သမ္မတဟောင်း John F. Kennedy တို့လည်းပါဝင်ပါတယ်။ဒေါက်ဆန်းစုကြည်ကိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီကြိုးပမ်းလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့အတွက်ဆိုပြီးတော့1996ခုနှစ်ကဒီစုကိုချီးမြှင့်ခဲ့တာဖြစ်ပြီးတော့2012ခုနှစ်ကဒူမအိုင်လန်နိုင်ငံကိုတွားရောက်ဆင်ကြမှကိုရိုင်းတရားဝင်လက်ခံယူခဲ့တာဖြစ်ပါတယ်။အဲ့တုန်းကတော့ဒီစုနဲ့အတူ Amnesty International နိုင်ငံကလူ့ခွင့်ရဖွဲ့ကြီးကချီးမြှင့်ခဲ့တဲ့ Ambassador of Conscience ယုံကြည်မှုဆိုင်ရာတာဝန်စုတွေကိုလည်းဒေါက်ဆာစုကြည်လက်ခံယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ August 25ရက်နေ့ကရွန်ဂျာအစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ကနေပြည်တော်ရှင်းလင်းရမှာရွန်ဂျာမွတ်စလင်တွေတိတ်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ဟာနိုင်ငံငါရဲ့ဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ခံနေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့တိဘက်ဖုန်းတော်ကြီးဒလိုင်လာမှာတောင်အာဖရိကနိုင်ငံကဖုန်းတော်ကြီးဒက်စမွန်တူတူအပါအဝင်တခြားနိုဘယ်ဆုရှင်တွေကလည်းဒေါက်ဆာစုကြည်အနေနဲ့ဒီကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချဖို့တောင်းဆိုခဲ့ကြပါတယ်။နောက်ပြင်ဆစ်ဆိုးရလက်ထက်ကဒေါက်ဆာစုကြည်နဲ့ကြေကျုပ်ကြစေတလျှောက်လုံးထောက်ခံလာခဲ့တဲ့ Irish Guitar အဖွဲ့ဖြစ်တဲ့ U2 ကလည်းရိုဟင်ဂျာတွေရဲ့ဆက်ဆက်ပြိနှိပ်ခံရပြီးထွက်ပြေးနေရတဲ့အပေါ်မှာစိတ်ထိခိုက်မိကြောင်းဒီကြမ်းဖက်မှုတွေအပေါ်မှာဒေါက်ဆာစုကြည်အနေနဲ့ဆန့်ကျင်ပြောဆိုဖို့ဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ပြိနှိပ်နေတာနဲ့ပတ်သက်ပြီးဒေါက်ဆာစုကြည်ကဝေဖန်ပြောဆိုခြင်းမရှိခဲ့တဲ့အတွက်ဗြိတိန်နိုင်ငံအောက်ဆိုမြို့ကလည်းသူမကိုချီးမြှင့်ထားတဲ့အောက်ဆိုမြို့ရဲ့လွမြောက်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်။ဒေါက်ဆာစုကြည်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးနိုင်ငံကသတင်းမီဒီယာတွေကဖော်ပြနေတာတွေဟာသတင်းအမှားတွေပေါ်မှာအခြေခံပြီးဖော်ပြနေတာဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒေါက်ဆာစုကြည်ဟာအသိမကြခင်တုန်းကတော့ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့နိုင်ငံနယ်စပ်ကိုကိုယ်တိုင်သွားပြီးတော့အဲ့ဒီကအခြေအနေတွေကိုကြည့်ရှုခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်သူရရှင်ခင်ဗျာ။နိုင်ငံတကာရက်ခတ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအရေးဖြစ်ရှိမှုနဲ့ပတ်သက်ပြီးတော့အာဆီယံခေါင်းဆောင်တွေကနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံမြန်မာအစိုးရနဲ့တသားတည်းရှိနေတဲ့အကြောင်းမနေ့ကအာဆီယံထိပ်သီးအစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မူကြမ်းမှာဖော်ပြထားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အာဆီယံအလှည့်တာဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကအေရှင်အဖြစ်လက်ခံကျင်းပနေတဲ့32ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲမှာမနေ့ကအာဆီယံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲအပြီးထုတ်ပြန်တဲ့သဘောထားကြေညာချက်မူကြမ်းနဲ့ပတ်သက်လို့အာဆီယံနဲ့ကုလသမဂ္ဂဆွေးနွေးပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကအခုလိုပြောကြားခဲ့ပါတယ်
The United Nations welcomes constructive approaches by ASEAN, including the provision of humanitarian aid to northern Rakhine. Since the beginning of the crisis and beyond the end of violence,
I have called for an intervention of the United Nations in the region to be strong independent and prosperous. နောက်ပြီးတော့ဒုက္ခသည်တွေအနေနဲ့လုံလုံခြုံခြုံတိုက်ခိုက်ရှိရှိနဲ့ လိုလိုလားလားသူတို့ရဲ့နေရာချင်းပြန်ကွင်းရရှိရေးစတာတွေကိုကျွန်တော်တို့တောင်းဆိုခဲ့ပါတယ်။ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်တွေဖော်ပြီးတော့ဒီချက်တွေကိုဖြည့်ဆင်းပေးခြင်းဟာဝမ်းနဲ့ကြေကွဲပွဲကောင်းတဲ့အဖြစ်အဆိုးကိုပြောင်းလဲဖို့ရေးပါပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဟာအလွန်စိုးရိမ်စရာကောင်းကြောင်းလဲသူကအခုလိုပြောဆိုခဲ့ပါတယ
်။ I cannot hide my deep concern.With the dramatic movement of hundreds of thousands of refugees from Myanmar to Bangladesh, it is a worrying escalation in the protracted tragedy and a potential source of instability in the region.
မြန်မာနိုင်ငံဘက်ချမ်းမာကြမ်းဖက်မှုတွေကြောင့်ထိတ်လန့်ကြောက်ရွံ့ပြီးတော့တိမ့်နဲ့ချီတဲ့ဒုက္ခတွေတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့အခြေအနေပေါ်မှာကျွန်တော်ရဲ့အလွန်မင်းစိုးရိမ်မကင်းဖြစ်မှုကိုကျွန်တော်ဖုံးကွယ်မထားနိုင်ပါဘူး။အတိဒုက္ခရောက်နေကြတဲ့အခြေအနေကြာမြင့်လာတာနဲ့အမျှစိုးရိမ်ပေါ်ရာအခြေအနေတွေမြင့်တက်လာပြီးတော့ဒေသတွင်းမတည်မငြိမ်ဖြစ်ဖို့နဲ့အစွန်ရောက်အကြမ်းဖက်မှုတွေအတွက်အခြေခံပင်ရင်းဖြစ်လာနိုင်ခြေရှိနေပါတယ်
။အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမွတ်စလင်အများစုနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှားစတဲ့နိုင်ငံတွေကရိုဟင်ဂျာအရေးကိစ္စကိုအများသိအောင်ထုတ်ဖော်ပြောဆိုကြတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်အခုလိုအာဆီယံထိပ်သီးဆွေးနွေးပွဲရဲ့သဘောထားကြေညာချက်မှာရိုဟင်ဂျာအကြောင်းထုတ်ဖော်ပြောဆိုခြင်းမရှိတဲ့အပေါ်ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲအတွင်းဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရော့ကီကတုံ့ပြန်ပြောကြားရမှာဘယ်နိုင်ငံတွေလဲဆိုတာအတိအကျမပြောဘဲအဖွဲ့ဝင်နိုင်ငံတချို့ကတော့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းသူတို့သဘောထားတွေကိုဆွေးနွေးခဲ့ကြောင်းအခုလိုသူကပြောပါတယ်
။ဒါနဲ့ပတ်သက်လို့ကျွန်တော်အမှားမခံနိုင်ပါဘူး။အနည်းဆုံးတော့နှစ်နိုင်ငံဓမ္မမဟုတ်သုံးနိုင်ငံလောက်ဆွေးနွေးခဲ့ကြပါတယ်
။ဒါအပြင်ဘယ်နိုင်ငံတွေကအကူအညီတွေဘယ်လိုပေးမလဲဆိုတာကိုတော့အခုချိန်မှမသိရသေးကြောင်းတစ်ဆက်တည်းအခုလိုပြောပါတယ
်။ I don't want to make a mistake here but It was raised I believe by
ဒါနဲ့ပတ်သက်လို့ကျွန်တော်အမှားမခံနိုင်ပါဘူးအနည်းဆုံးတော့နှစ်နိုင်ငံဓမ္မမဟုတ်သုံးနိုင်ငံလောက်ဆွေးနွေးခဲ့ကြပါတယ
်ဒါအပြင်ဘယ်နိုင်ငံတွေကအကူအညီတွေဘယ်လိုပေးမလဲဆိုတာကိုတော့အခုချိန်မှမသိရသေးချောင်းတစ်ဆက်တည်းအခုလိုပြောပါတယ
် Myanmar agreed that they welcome humanitarian assistance but there was no specific mention of which
ဒီကနေ့စာနာမှုအကူအညီတွေကိုကြိုးဆိုတဲ့အကြောင်းမြန်မာနိုင်ငံကပြောပါတယ်ဒါပေမဲ့ဘယ်နိုင်ငံကဘယ်လိုကူညီမလဲဆိုတာအတိအကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူ
းအာဆီယံရဲ့ကြေညာချက်မူကြမ်းမှာရိုဟင်ဂျာအကျဲတဲကိစ္စထဲသွင်းဖော်ပြခြင်းမရှိတဲ့အပေါ်နယူးယောက်အခြေစိုက် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုထောက်ပြဝေဖန်ခဲ့ပါတယ
် Yeah it is shockingand incredible that ASEAN fails to mention the Rohingya crisis directly in their draft statement. This is the world's worst humanitarian and human rights crisis right now.
ASEAN နဲ့သူတို့ရဲ့ကြေညာချက်မူကြမ်းမှာရိုဟင်ဂျာဒုက္ခသည်အကျပ်တဲနဲ့ပတ်သက်လို့တိုက်ရိုက်ထုတ်ဖော်ပြောဆိုမှုပြက်ကွက်ခဲ့တာကိုကျွန်တော်တို့တုံ့လုံးစိတ်ပျက်မိသလိုမျိုးကြီးနိုင်အောင်ဖြစ်မိပါတယ်။အခုချိန်မှာကမ္ဘာပေါ်မှာအဆိုးအဝါဆုံးလူသားချင်းစာနာမှုဆိုင်ရာဒုက္ခအကျပ်တဲကြီးဖြစ်နေတာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ကြပါတယ်။အများပြားအသက်ဆုံးရှုံးခဲ့ကြသလိုရွာပေါင်း300ကျော်မိရှုဖြက်စီးခံခဲ့ရပါတယ်။အမေရိကန်အဖွဲ့ဝင်ဖြစ်တဲ့တရုတ်နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှတော့ကြမ်းဖက်မှုတွေရပ်တန့်ဖို့တောင်းဆိုတဲ့မြန်မာရေးကြေညာချက်ထုတ်ပြန်နိုင်ခဲ့ပါတယ်။ဟုတ်ပါတယ်သူတို့အချင်းချင်းအကာအကွယ်ပေးနေတာပါ။ဘာကြောင့်လဲဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံအများစုဟာလူခွင့်ရေးနဲ့ပတ်သက်ရင်နာမည်ကောင်းမရှိကြပါဘူး။ဒါကြောင့်တကယ်လို့များသူများနိုင်ငံနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်မယ်ဆိုရင်တစ်ချိန်မှာတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကသူ့နိုင်ငံနဲ့ပတ်သက်လို့ပြန်ပြီးလှုပ်ခိုင်းရမှာကိုအာဆီယံခေါင်းဆောင်တွေကစိုးရိမ်ကြပါတယ်
။ဒီအတောတွင်ရခိုင်ပြည်နယ်မှာတာဝန်ယူထားရတဲ့ဘိုးကျုပ်မောင်မောင်စိုးနေရာမှာဘိုးမူးကျုပ်စိုးတင်နိုင်ကိုရုတ်တရက်အစားထိုးပြောင်းလဲခန့်အပ်လိုက်ပါတယ်။အခုလိုရခိုင်ပြည်နယ်ကိုကြီးကျက်ကွက်ကဲနေတဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲနဲ့ပတ်သက်လို့အကြောင်းရင်းကိုတော့မသိရသေးပါဘူး။ကုလသမဂ္ဂဘက်ကတော့ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးဆိုင်ရာချိုးဖောက်ကျူးလွန်မှုတွေဟာ crimes against humanity လူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုညောင်းချောင်းဆွဆွဲထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်အကျပ်တဲနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာမြန်မာအစိုးရနဲ့ဆွေးနွေးဖို့နိုဝင်ဘာလ15ရက်ဗုဒ္ဓဖူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်ရှင်။
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှင်တို့အခုနားဆင်နေကြတော့ VOE မြန်မာပိုင်းရဲ့အင်ဂါနီမနစ်ဖက်ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်
မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနေ့နေ့ရှိပါခင်ဗျာ။တရားရှင်တို့အခုဒုတိယပိုင်းမှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းတုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာဆိုရင်တော့
ကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထားတာမတွေ့ရဘူးဗျာ။ကျွန်တော်တို့ရန်ကုန်မှာ
ဒါကတော့စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။အဲ့ဒါအပြင်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မှာပြက်ကောင်းနှုတ်တင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံကရိုဟင်ဂျာအရေးကိုအာဆီယံဖွဲ့ကြီးကနှုတ်ဆက်နေလက်ချင်းဟာဒေါက်တာဆန်းစုကြည်အတွက်အကျိုးရှိစေတဲ့အကြောင်း AP သတင်းဌာနက Esther Tucson ရေးသားထားတဲ့စာအုပ်ကို Time Online မှာဖတ်ရှုရပါတယ်။ဒေါက်တာဆန်းစုကြည်ကောင်းဆောင်ပြီးမြန်မာစစ်အာဏာရှင်တွေကိုဆန့်ကျင်ကဒီမိုကရေစီအရေးအတွက်တိုက်ပွဲဝင်နေချိန်လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကြာလုံးကမြန်မာပြည်သူတွေခံစားနေရတဲ့အကြက်တဲ့ဒုက္ခတွေကိုကြားဝင်နှောက်ရှက်ရပါမလားဆိုပြီးတော့မကြေမချမ်းဖြစ်ခဲ့မှုပါတယ်။1999ခုနှစ်ကသတင်းစာတောင်ရဲ့အရိတအပေါ်မှာအဲ့ဒီအချိန်တုန်းကအတိုက်ခံခေါင်းဆောင်ကအာဆီယံ10နိုင်ငံရဲ့တနိုင်ငံရဲ့ပြည်တွင်းရေးကိုတနိုင်ငံကကြားဝင်မဆွတ်ဖက်ဘူးဆိုတဲ့မူဝါဒဟာအကူအညီမပေးချင်တာကိုဆင်ခြင်ပေးတာပါဖြစ်တယ်လို့ဝေဖန်ခဲ့မှုတော်ကိုထောက်ပြထားပါတယ်။ဒီကနေ့အချိန်မှာတော့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်ဖြစ်လာခဲ့ပါပြီ။တနင်္လာနေ့ကကျင်းပတဲ့မနီလာမြို့ကအာဆီယံထိပ်သီးညီလာခံမှာလူမျိုးပြုံးတုတ်တင်ရှင်းနှင်းမှုတွေပြုလုပ်နေပါတယ်လို့ကုလသမဂ္ဂကပြောဆိုနေတဲ့ဒီမနိုင်ငံအတွင်းကရိုဟင်ညာအရေးခင်းကိုဒေသတွင်းနိုင်ငံတွေကနှုတ်ဆက်နေကြတာကိုဒီမသတိပြုမိပါလိမ့်မယ်။ဒီအရေးခင်းဖြစ်ရဟာညီလာခံရဲ့ဆွေးနွေးမဲ့အစီအစဉ်ထဲမှာပါမတည်ကြပေမဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကတော့ညီလာခံရဲ့ပြင်ပမှာအလို့သဘောဆွေးနွေးနိုင်ပါတယ်။6သိန်းကျော်အရေးတွက်ရှိတဲ့ရိုဟင်ညာတွေထွက်ပြေးတင်းရှောင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပါဘူး။အာဆီယံညီလာခံတွေဟာဒေသတစ်ခုလုံးကိုထိခိုက်စေလောက်တဲ့လူခွင့်ရေးကိစ္စမဟုတ်ခဲ့ရင်အရေးထားထက်သွင်းဆွေးနွေးလို့မရှိပါဘူးလို့လူခွင့်ရေးလေ့လာသုတေသနပြုနေသူတဦးဖြစ်တဲ့ဒေးဗစ်မက်တီယာဆင်ကပြောပါရယ်။အခုတော့အဲ့ဒီအာဆီယံအဖွဲ့ကြီးရဲ့ယဉ်ကျေးမှုထုံးတမ်းစဉ်လာဟာဒေါက်တာဆန်းစုကြည်ရဲ့အဆိုအရတော့အကျိုးရှိသွားပြီပေါ့လို့ပြောတဲ့အကြောင်းရေးသားထားပါရယ်။အပြည့်စုံကို Time Online မှာဖတ်ရှုနိုင်ပါရယ်။ဆက်ပြီးတော့တင်ပြချင်တာကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစင်မှာပြောရဆိုရမှာဒီကတော့တိတ်ပြီးတော့တက်တောင်တက်တာဖြစ်မှာမဟုတ်တဲ့အကြောင်း Channel News Asia မှာဆောင်းဝါရှင်ငွေချင်းပေါင်ကစ်ကန်ရေးသားထားတဲ့ဆောင်းဝါဖြစ်ပါတယ်။အာရှ6နိုင်ငံခီးစင်အဖြစ်တွားရောက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမြန်မာနိုင်ငံကိုအခုလ15ရက်နေ့မှာရောက်ရှိပြီးမြန်မာခေါင်းဆောင်အနေနဲ့တွေ့ဆုံကရိုဟင်ညာအရေးကိစ္စအကြောင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအကြောင်းစတာတွေကိုဆွေးနွေးပါလိမ့်မယ်။ရိုဟင်ညာအရေးကိစ္စကိုနိုင်ငံတကာကအထူးတလဲအာရုံစိုက်နေကြပေမဲ့တမန်တော်ဒေါ်နယ်ထရမ့်အစိုးရကတော့တိတ်ပြီးတော့စိတ်ဝင်စားဖို့မရဘူးလို့လေ့လာသုံးသပ်သူတွေကမြင်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်ဖို့တမန်တော်ထရမ့်အစိုးရကိုကွန်ဂရက်လွှတ်တော်ကနေ PR တွေအကြီးကျယ်ပေးနေတာပါ။ Tillerson ရဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာအစိုးရကတကယ်ပဲလူမျိုးတုံးရှင်းလင်းမှုတွေလုပ်နေသလားမြန်မာစစ်တပ်ရဲ့ကံတွေလှုပ်ဆောင်ပုံတွေကိုပုံမသိရှိအောင်ပြုလုပ်ဖို့ဖြစ်ပါတယ်။ဒီခီးစဉ်ရဲ့ဒုတိယအရေးကြီးဆုံးအချက်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အစိုးရဘက်ကလည်း NLD အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြပြီးတော့တမရထရမ့်အစိုးရနဲ့ကွန်ဂရက်လွှတ်တော်တို့နားလည်သဘောပေါက်အောင်ရှင်းပြဖို့ကြိုးစားမှာဖြစ်ပါတယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ Russian ပြန် American နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလည်းအဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုရင်ပြောင်းလဲမှုပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မျိုးပိုင်းကြက်တဲ့နဲ့ပတ်သက်လို့လည်းမြန်မာအာဏာရှင်တွေနဲ့ဆွေးနွေးပွဲရှိနေပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တလောကြုံတွေ့နေရတဲ့ရခိုင်အရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆင်ရာတွေအပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပြပို့ထားမယ်ဆိုရင် VUE ရဲ့ Daily Life အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပြပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ။
အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီခင်ဗျာမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက TO2F-I-L-L to fill ga pye bo S-O-M-E-O-N-E apostrophe S someone's ga lutu diao ye S-H-O-E-S shoes ga phana so ro zakbai thun ye longkao adebe ga lutu diao ye phana ku pye bo bo idiom adebe ga ro chima lo myama ma lutu u ye che ya ku pi nai aung lou pho ne sin du de lo so ya ma ba ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းအုပ်စရာအစ်စ်ကတော့ကျောင်းအုပ်စရာဟောင်းရဲ့ခြေရာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေးကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်စည်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတို့ရဲ့ခြေရာကိုပြည်နိုင်အောင်လုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
To fill someone's shoes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ပတ်စင်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်တရုတ်နိုင်ငံမှာအထက်ကနေဖိအားပေးမှုတွေရော့ကျလာနေပြီဖြစ်တာကြောင့်လက်ရှိမှာအခြေခံအဆောက်အဦတွေပြုပြင်ပြောင်းလဲမှုလှုပ်ဆောင်နေပြီးတော့စီးပွားရေးပုံမူတည်ငြိမ်ရေးကိုဦးစားပေးပြီးတော့ဆောင်ရွက်လာနေပြီဖြစ်ပါတယ်ငါးနှစ်တစ်ကြိမ်ကျင်းပတဲ့16ကြိမ်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေတိုင်းပြည်ရဲ့စီးပွားရေးနဲ့တခြားလှုပ်ဆောင်မဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာအစီအစဉ်တွေကိုချမှတ်ခဲ့ပါတယ်ဒီအကြောင်းကိုအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်မှာဆိုဥပါရိုလစ်တို့အမျိုးမျိုးပေါ့နော်ထိုင်းမှာဆိုလည်းထိုင်းအလျောက်သူအစီအစဉ်တွေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Oway Right ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်။ရန်ကုန်မှာကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုကျော်ကျင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိတာပေါ့နော်။နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထတာမတွေ့ရဘူးဗျကျွန်တော်တို့ရန်ကုန်မှာဆိုလိုချင်တာကတက္ကစီ driver တယောက်ကလည်းပဲကျုံတဲ့ driver ဟာကျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာရဲဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားတန်းနေတာတွေ့ရတယ်ဗျဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့တိတ်ပြီးတော့မကွာပါဘူးခင်ဗျာအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျာ
အဲ့တော့ Oway Right ကိုမောင်းလို့တဲ့သူတွေကလက်ရှိမှာ taxi အဖြစ်နဲ့မောင်းနေတဲ့သဘောကအော်ရင်မောင်းလိုက်စင်အနီရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျာအဲ့လိုလား
ဟုတ်ပါတယ်ခင်ဗျာရေမောင်းလိုက်ရေမောင်းလိုက်စင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုက်စင်လို့ခေါ်တယ်ရေမောင်းလိုက်စင်အညိုလိုပါတယ်ခင်ဗျာ
ကာအဲ့တော့ဂါကြီးလိုက်စင်တို့ဟိုပေါ့ဟိုနံပါတ်ပြားလည်းအနီလို့ရှိပြီးသားသူတွေအနေနဲ့ Oway Right မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်သူတို့ဘာတွေများလှုပ်ဆောင်ရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပထမဆုံး registration process တခုရှိရပါတော့เนาะဒီ taxi မောင်းနေတဲ့ယာဉ်မောင်းနေနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှင်သူတက်တဲ့ကိုကြီးကိုယ်တာအချက်လက်အပြည့်စုံကျွန်တော်တို့တောင်းပါတယ်ခင်ဗျာပြီးလို့ရှင်အဲ့ကိုကြီးကိုယ်တာအချက်လက်အပြည့်စုံမှာပမာဏလဲဆိုရရက်ွက်ထောက်ဆက်ရထောက်ခံစာရက်စဲစကန်ထောက်ခံစာအစအကုန်လုံးလိုတာပါเนาะပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျာ technology နဲ့ပတ်သက်တဲ့ training တွေပေးတယ်ပြီးရင်သူတို့ဒီရှင်မောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training တွေကျွန်တော်တို့ပေးပါတယ်ဗျာပြီးပြီဆိုလို့ရှိရင်သူတို့စပြီးတော့အစမ်းမောင်းဝင်ပေးပါတယ်စမောင်းပြီးတော့အစမ်းမောင်းလို့အသင့်ပြည့်တယ်ဆိုလို့ရှိရင်ကျွန်တော်တို့တပတ်နေတပတ်တွင်းမှာကျွန်တော်တို့သူတို့ overnight ride ရဲ့ permanent driver အနေနဲ့သတ်မှတ်ပေးပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့သူတို့ဈေးနှုန်းကြတာကတော့ရခိုင်နှုန်းအဖြစ်ပေါ့တဘောကဆိုကြပါစို့အာစုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုသွားကျင်နေဆိုရင်ဥပမာအဖြစ်တဘောကတရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်နှုန်းအဖြစ်ဘယ်လောက်ရသလဲအဲ့ဒါကတော့ဘယ်လိုမျိုးကြေးတွေကတော့ဘယ်လိုတတ်မှတ်တလဲဗျဟိုဟိုဟာနဲ့ company နဲ့ဟိုဟာ driver ကြားတယ
်ဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျာကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုတည်းမဟုတ်ပဲနိုင်ငံတကာ company နဲ့ရှိနေပါတယ်ဒါပေမဲ့ကံလေအားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က30ရာခိုင်နှုန်းပဲယူပြီးတော့ driver တွေက90ရာခိုင်နှုန်းရပါတယ်ခင်ဗျာ
။အော်
ကျွန်တော်အများကြီးတန်းအောင်လုပ်ပေးထားပါတ
ယ်။ဈေးနှုန်းကတဘောကမြို့တွေကနေပြီးတော့တဘောကတောင်ကလာလောက်သွားနေတယ်ဆို taxi သမားရဲ့ပါစပ်ထဲမှာပဲဈေးရရှိတာ哦ပြီးတော့ဟိုဈေးစစ်တာဘာညာ customer နဲ့အပေးယူလောက်တာတော့ရှိတာပေါ့နော်။ဒါပေမဲ့ဈေးနှုန်းကသူတို့ပါစပ်ထဲမှာရှိတယ်လို့ပဲရေးပူကရှိတာပေါ့။အဲ့တော့ကိုကျော်မင်းဆွေတို့ဒီ override အနေနဲ့ကြတော့ဘလို့တတ်မှတ်တယ်ဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကျတယ်ဆိုတော့ဘလို့ဆန်နှုံးနဲ့တတ်မှတ်တယ်လေဗျ။
ကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တက်ပေးတယ်ဗျ။အဓိကတော့ကျွန်တော်တို့စနစ်ကဖားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့မီတာချိုးသွားလိုက်တယ်ဗျ။အဲ့တော့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗျ။
Owe right ha di wa ba lu nyun sit cha mu a twet le yi ywe de paw no sa ti thong wa le yi ywe che the ma so lo so ja ba so owe right see de customer tia yaw ka khi de tia yaw ka ta khu owe right paw ma ta khu phit twa de da mho tan mo ji de pisi ta khu chan ga de so yin owe right ka ta won yu sa ta paw a chan ga de pisi o pyan pe de ro naw ho wa paw ho khi de ta khu ko thi le yaw phit twa de ro ba ro ma to ma tia pyu khan ga de ma tia sat san khan ga de so lo shin yo company ga ni pi lo a yi ဟိုဟာပေါ့ဒီ driver ကို titan နဲ့အရေးယူမှုရှိသလားရော်ကြီးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲ
ဟုတ်ကဲ့ကျွန်တော်တို့မှာ process ကတော့အဓိကတော့ပြည်မှုပေါ်မှာမူတည်တာပေါ့နော်ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့စစ်ကြီးတွေရဲ့69ရာခိုင်နှုန်းကတော့ data ပေါက်ပြန်ရပါတယ်ဗျာကျွန်တော်တို့တကယ်ကိုကားပေါ်မှာတိမ်ပေါင်းများစွာတန်တဲ့စစ်ကြီးတွေကျန်ခဲ့တာတွေလည်းဂျုံခဲ့ရပူပါတယ်ဖုန်းတွေဆက်ဆိုင်တွေကျန်ခဲ့တာခဏခဏပဲပေါ့နော်အဲ့ဒါအကုန်လုံးကကျွန်တော်တို့တရားခိုင်နှုန်းပြန်ရအဓိကကဘာလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီးဆိုတာနဲ့သူတို့ဘယ် driver နဲ့ဘယ် passenger သွားနေလဲဆိုတဲ့ data ကိုကျွန်တော်တို့ကသိမ်းပေးထားတယ်။နောက်ဘယ်လမ်းကြောင်းတွေကသွားရဲဆိုတဲ့ GPS data တွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျွန်တော်တို့ကတစ်ခုဖြစ်လာရဲဆိုချက်ချင်း action ယူလို့ရတယ်ဗျ။အဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီ Taman Taxi driver တယောက်အနေနဲ့လမ်းပေါ်မှာကောက်ပြီးတော့တားတယ်ကောက်ပြီးသွားတယ်ဆိုရင်ဘယ်ရင်မောင်းနဲ့ဘယ်ပက်ဂျင်ယာနဲ့သွားထားလဲဆိုတာဘယ်သူမှမ data မရှိဘူးဘယ်သူမှလည်းမသိဘူးစီးသွားတဲ့သူကလည်းဘယ်ကားစီးသွားလဲဆိုတာမသိဘူးလို့ driver ကလည်းဘယ်ပက်ဂျင်ယာဆိုတာမသိကျွန်တော်တို့ကဟိုအားလုံးတယောက်နဲ့တယောက် communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတဲ့အပြင် data ကကျွန်တော်တို့မှရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာတယ်ဆိုရင်ချက်ချင်းကျွန်တော်တို့က action လုပ်ရအောင်ပဲဗျာနောက်တစ်ခု driver တွေပေါ်မှာလည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့သတ်မှတ်ထားတဲ့စီကန်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့စပိုင်းမှာ1နဲ့ပေးတယ်ပြီးရင်သူတို့ကိုဆက်ဆန်းလုပ်လိုက်တာပေါ့နော်တပတ်ဆက်ဆန်းလုပ်တယ်နောက်တစ်ချိန်ထပ်ပြီးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ system နဲ့အနေပြီးတော့တခါလေ fire လုပ်လိုက်တဲ့အချိန်တည်းကျွန်တော်လုပ်တာရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီးဆိုလို့ရှိရင်ဒါ profitability ကတော့ဒါ the bottom line ကတော့ဒါအဓိကအရေးကြီးတာကို company တော့ကဘယ်လိုပဲဖြစ်ဖြစ်သူအနေနဲ့ဘလောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်သူကလုပ်ငန်းတိုးချဲ့နိုင်မယ်ဆိုတော့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ Owe company နဲ့အနေနဲ့ကတော့ဒီဟို application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းတွေမှာရင်းနှီးမြှုပ်နှံခဲ့ရတာဟာတွေဘာတွေနဲ့ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများဆုံးအရဘယ်လိုပြောလို့ရမလဲအဲ့ဒါ
ကျွန်တော်တို့ဒီ OA right healing တခုလည်းပဲပြောမှဆိုလို့ရှိရင်တော့ profitable ဖြစ်နေတဲ့အဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
။သူရရှင်တို့ကနားဆင်ကြရတာကတော့မြန်မာပြည်မှာရေပန်းစားနေတဲ့ OA right အငှားရင်စနစ်အကြောင်းကုမ္ပဏီရဲ့မန်နေဂျာဦးကျော်မင်းစီနဲ့တွေ့ဆုံမေးမြန်းထားတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခေါင်းစဉ်မှားပြင်းပြီးတော့ကြေညာခဲ့တဲ့အတွက်အနုညွတ်တောင်းပန်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့နားဆင်ရမှာတော့သုတဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်။စစ်ပြန်စစ်မှုတမ်းနေ့ကျင်းပရတဲ့အကြောင်းနဲ့ DB Green Card ကန်ဆာမဲစနစ်ဖြစ်သိမှုသမရရဲ့တိုက်တွန်းနေတဲ့အကြောင်းကိုကိုအောင်အောင်ကတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ။
နိုဝင်ဘာလ7ရက်နေ့ဟာအမေရိကန်စစ်မှုထမ်းဟောင်းများနေ့ဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေမှတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့စစ်ပြန်စစ်မှုထမ်းဟောင်းတွေအလုံးကိုဂုဏ်ပြုတဲ့အခမ်းအနားတွေအမေရိကန်တနိုင်ငံလုံးမှာကျင်းပကြပြီးနိုင်ငံအားလည်းရဲ့အဖြစ်လည်းသတ်မှတ်ထားတာပါ။မြို့တော်ဝါရှင်တန် DC မှာတော့စစ်ပြန်စစ်မှုထမ်းဟောင်းတွေအခမ်းအနားတွေကိုစစ်ပွဲအထိမ်းအမှတ်ဂုဏ်ပြုဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတွေဗိမာန်တွေပြတဲ့ဒီမှာကျင်းပကြပါတယ်။အမေရိကန်သမ္မတအင်ဂျီရိုနဲ့မလန်မကန်မှာရှိတဲ့ပထမကမ္ဘာစစ်ပွဲအထိမ်းအမှတ်ပန်းခြံမှာဆိုရင်နိုဝင်ဘာလ9ရက်နေ့နေ့လယ်မှာဂုံပြူအခမ်းအနားကျင်းပပါရတယ်။အမျိုးသားရင်မြင်က BNN စစ်တပ်နေရဲ့အထိမ်းအမှတ်နေရာမှာလည်းအခမ်းအနားကျင်းပပါရတယ်။ BNN စစ်ပွဲအတွင်းကြာဆုံးသူတွေရဲ့နာမည်တွေကိုအနက်အောင်ကြောက်ပြားပေါ်မှာရေးထိုးထားပြီးအဲ့ဒီအထိမ်းအမှတ်ဗိမာန်စတင်ဖွင့်လှစ်ခဲ့ကြတဲ့ကအမတ်တရပစ္စည်းတွေလာရောက်ချထားတာ၄သိန်းကျော်ရှိပါပြီ။အမတ်တရအခမ်းအနားအနေနဲ့စစ်ပြန်စစ်မှုထမ်းဟောင်းများနေ့လယ်တနာရီမှာတန်းကြွေချအလေးပြုတာပါအခုလိုစစ်ပြန်စစ်မှုထမ်းဟောင်းများနေ့မှာနိုင်ငံအတွက်ကိုလဲအင်္ဂါဆွတ်လွတ်ခဲ့တဲ့စစ်သည်တွေအတွက်ရည်စူးပြီးဆောက်လုပ်ထားတဲ့အမတ်တရနေရာတွေကိုလည်းတွားရောက်လည်ပတ်ပြီးဂရဝပြုကြပါတယ်စစ်မှုထမ်းဟောင်းများနေ့ကိုအမေရိကန်ပြည်ထောင်စုတနင်္ဂနွေလုံးကျင်းပကြတာမှာမြို့တော်ဝါရှင်တန် DC တဖက်ကန်ဗာဂျီးနီးယားပြည်နယ်အာလင်တန်မှာကျင်းပလေရှိတဲ့အခမ်းအနားကတော့အကြီးအကျယ်ဆုံးလို့ပြောရမှာပါ။သမိုင်းဝင်အာလင်တန်မျိုးသားစစ်သည်ကြီးမှာဒီအခမ်းအနားကိုနှစ်စဉ်ကျင်းပလေရှိပါတယ်။အာလင်တန်မျိုးသားစစ်သည်ကြီးမှာကျင်းပမဲ့အခမ်းအနားကိုအလုံးတဲရောက်နိုင်အောင်စီစဉ်ပေးထားတယ်လို့စစ်မှုထမ်းဟောင်းရေးရာဌာနအင်တာနက်ဝက်ဘ်ဆိုက်လေးဆာမှာဖော်ပြထားပါတယ်။1919ခုနှစ်ဇွန်လ28ရက်နေ့မှာဗာဆေးစာချုပ်ချုပ်ဆိုပြီးပထမကမ္ဘာစစ်လဲပြီးဆုံးခဲ့ပါတယ်။1919ခုနှစ်နိုဝင်ဘာလမှာသမရဝေစင်ကနိုဝင်ဘာ7ရက်နေ့ကို Amnesty Day စစ်ဆိုင်မှုနှစ်ပတ်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ပထမဆုံးဂုဏ်ပြုခဲ့ပါတယ်။ဟိုတုန်းကဆိုရင်နိုဝင်ဘာ7ရက်နေ့မှာလမ်းလျှောက်ချီတက်ပွဲတွေလူလူဟောပြောပွဲတွေနဲ့အဲ့ဒီနေ့17နှစ်ကြီးမှာအယောင်ဝယ်တွေကိုတောင်ခဏရထားကြတယ်လို့ဆိုပါတယ်။အဲ့နောက်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းမှာစစ်ဆိုင်မှုနှစ်ဖက်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ဆိုရတဲ့စစ်ပွဲတွေအလုံးမှာပါဝင်တိုက်ခိုက်ခဲ့တဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့နိုဝင်ဘာ7ရက်နေ့ကိုစစ်မှုထမ်းဟောင်းများနေ့လို့လွှတ်တော်ကဇွန်လ10ရက်နေ့1954ခုနှစ်မှာအတည်ပြုသတ်မှတ်ပြီးတော့ကျင်းပလာခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ခွင့်ရရှိပြီးအမေရိကန်အိမ်မက်တွေအကောင့်ထဲပေါ်နိုင်မဲ့ဒီဒီအစီအစဉ်ကိုကွန်ဂရက်လွှတ်တော်အနေနဲ့ဖျက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့အပတ်အင်္ဂါနေ့ကနယူးယောက်မြို့မှာအစံဖက်ဝါရဇွဲတိုက်ခိုက်မှုဖြစ်ပြီး Green Card ကန်ဆယ်မဲ့လို့လည်းသိကြတဲ့ဒီအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတကလိုလားနေတာပါ။ American ပြည်အောင်စုကိုရွှေ့ပြောင်းအခြေချနေထိုင်လို့နေပါတယ်။နိုင်ငံတွေကသူတွေလာရောက်နိုင်ရေးဒီဒီအစီအစဉ်ကိုစတင်ခဲ့တာပါ။လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲဖို့အစီအစဉ်နေတဲ့အချိန်ထဲမှာဒီဗီအစီအစဉ်လဲအဲ့ဒီဥပဒေရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေပြီးအထက်လွှတ်တော်မှဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးနေပါတယ်။နယူးယောက်မြို့ကတိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာဒီဗီဗီဇာကန်ဆယ်မဲ့အစီအစဉ်ကြောင့်လွန်ခဲ့တဲ့9နှစ်ကအမေရိကန်နိုင်ငံကိုဝင်ရောက်ခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကအပြစ်တင်ထားတာပါ။ဒါ့အပြင်ဒီဗီဂရင်းကတ်မဲ့အစီအစဉ်ဟာနိုင်ငံအတွက်အကျိုးမရှိတဲ့အစီအစဉ်တစ်ရပ်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။
This program grants visas not
only to the United States, but also to other countries in the world. It is not possible to get visas to other countries in the world. It is not possible to get visas to other countries in the world. It is not possible to get visas to other countries in the world. It is not possible to get visas to
other countries in the world. In Congress, the Congress has been able to get visas to other countries in the world. In the United States, the Congress has been able to get visas to other countries in the world. ဒီဗီအစီအစဉ်ကိုဖျက်သိမ်းမဲ့အစီအစဉ်လဲပါဝင်တယ်လို့အင်ဂျီရောအရာရှိတဦးက VOA ကိုပြောပါရတယ်။ ဒီဗီအစီအစဉ်ကိုဖျက်သိမ်းဖို့ပါဝင်လူဝင်မှုကြီးကြပ်ရေးဥပဒေတွေပြင်ဆင်တာကြောင့်အမေရိကန်တွေအနေနဲ့လောက်ခလာဇာတွေပို့တိုးလာစေမဲ့ race ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့ Republican အထက်လက်တော်အမတ်နှစ်ဦးကဖေဖော်ဝါရီလတည်းကအဆိုတင်သွင်းထားတာပါအလားတူဥပဒေကြမ်းကိုစက်တင်ဘာလကတည်းကလည်းအောက်လွှတ်တော်မှာဆွေးနွေးနေတာပါမစ္စဂန်ပြည်နယ်အခြေစိုက်မွတ်စလင်အကျိုးဆောင်အဖွဲ့တစ်ဖွဲ့ရဲ့အကြီးအကဲလေးဖြစ်ရှင်းနေတဲ့ဦးလေးဖြစ်တဲ့ဖတ်တီနာအက်ဗဒရာဘူကအခုလိုပြောပါတယ
် Diversity has always been
လူမျိုးစုံအတူတကွရှင်တွဲနေထိုင်ပြီးမျှော်လင့်ချက်ခွန်အားနဲ့အဖြစ်တရက်အတွက်မီးရှူးတစောင်းတိုင်းပြည်တစ်ခုဖြစ်ရပ်တည်လာခဲ့တာပါနိုင်ငံရေးအရာပဲဖြစ်ဖြစ်ဘားကြောင်ပဲဖြစ်ဖြစ်ဒီလိုအနေထားကိုဟန်တားပစ်တာနဲ့အယောင်သွေးစုံအလေးရောင်ကိုနှိမ့်တက်ဖို့တောင်းဆိုတာဟာကဘာကြီးအတွက်စိုးရင်စရာပါ
ဒီဗီအစီအစဉ်ကိုရပ်ဆိုင်းလိုက်လို့လေအမေရိကန်ရဲ့လုံခြုံရေးတိုးတက်လာမယ်လို့မထင်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်လွန်ခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကTexas ပြည်နယ် Sutherland Springs မြို့လေးမှာရှိတဲ့ဖျားเจ้าမှာဝတ်ပြုနေသူတွေကိုလူပြူတနတ်သမား Devin Kelly ကပြစ်ခတ်တာကြောင့်26ဦးသေဆုံးခဲ့ပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းတော့ကလည်း Las Vegas မြို့မှာလူပြူတနတ်သမားတဦးကဂီတာပွဲလာရောက်သူတွေကိုပြစ်ခတ်တာကြောင့်လူပေါင်း60နီးပါးသေဆုံးခဲ့ပါတယ်။အကြမ်းဖက်ဝါဒနဲ့ပတ်သက်ပြီး George Washington တက္ကသိုလ်ကသူ့တည်တည် Bennett Clifford ကအခုလိုသုံးသပ်ပါတယ်။
We're not only facing an international terrorism problem in terms of people.
လူတွေအနေနဲ့ဆိုရင်ကျွန်တော်တို့ဟာပြည်ပကနေဒီကိုလာကြတဲ့လူတွေစီကပဲနိုင်ငံတကာအကြမ်းဖက်ဝါဒပြဿနာကိုရင်ဆိုင်နေရတာမဟုတ်ပါဘူး။ဒီပြဿနာကပြည်တွင်းမှာပေါက်ဖွားတဲ့အဆွန်းရောက်ဝါဒထက်နည်းတယ်လို့ထင်ပါတယ်။ American ပြည်အောင်စုမှမွေးဖွားကြီးပြင်းတဲ့သူတွေကလည်းဒီလိုအကြမ်းဖက်အဆွန်းရောက်ဝါဒလမ်းကြောင်းအတိုင်းကိုသွားနေပါတယ
်တခြားလူဝင်မှုကြီးကြပ်ရေးအစီအစဉ်တွေလိုပဲဒီဗီအစီအစဉ်ကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ပိုးပြီးတော့ဘေးဒုက္ခတွေနဲ့ရင်ဆိုင်လာရနိုင်စရာအကြောင်းမရှိဘူးလို့လည်းသူကပြောပါတယ်ဝါရှင်တန်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှင်းနေကဲနက်ရင်စလာကအမေရိကန်ကိုလာရောက်သူတွေတိုင်းကိုတင်းတင်းကြပ်ကြပ်စီးစစ်လေးရှိပါတယ်လို့ပြောပါတယ်
It's not legitimate.
မကြသေးခင်ကဖြစ်ပွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုကြောင့်ဒီစီဇန်ကိုရပ်ဆိုင်းပစ်တယ်ဆိုတာဟာအတိတ်ပဲမရှိပါဘူး။ဘာလို့လဲဆိုတော့တခြားဒီကိုလာတဲ့သူတွေလိုပဲအားလုံးဟာနောက်ကျောင်းရာသီဝင်စစ်ဆေးခံရခဲ့လို့ပါ
။နှစ်သစ်မှာလူဝင်မှုကြီးကြပ်ရေးဥပဒေကြမ်းကိုအတည်ပြုသွားနိုင်ရေးကြိုးပမ်းသွားမယ်လို့ Republican တွေကပြောပါတယ်။ဒါပေမဲ့လည်းရုရှားအရေးစုံစမ်းစစ်ဆေးနေတာအပါအဝင်အစိုးရအဖွဲ့ရဲ့တခြားဦးစားပေးလုပ်ငန်းတွေရှိနေတာကြောင့်ဒီကိစ္စအကောင့်ထဲပေါ်လာဖို့ကတော့အခြေအနေပေါ်မှာမူတည်နေတာပါ Rinsler က
First of all there are very few legislative days
ဒီလိုတော့မနာခင်မှာဥပဒေတွေဆွေးနွေးအတည်ပြုနိုင်ဖို့ရန်နှင်းငယ်ပဲကျန်တော့တာကြောင့်အခွန်စနစ်နဲ့ပတ်သက်ပြီးတော့ဒါပိုပြီးအာယုံဆိုင်လှုပ်ဆောင်နေကြပါတယ်ဒါမဲ့နှစ်ကတော့လွတ်တော်အမတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်တာကြောင့်ဘာဖြစ်မလဲဆိုတာပြောဖို့ခက်ပါတယ
်1990ခုနှစ်ကစလို့ DV Green Card ကန်ဆယ်မဲ့အစီအစဉ်စတင်ခဲ့တာပါ American ပြည်ထောင်စုမှာမိသားစုမရှိသူတွေလုံငန်းရှင်တွေစီကခေါ်ယူစာမရရှိသူတွေဒုက္ခတွေမဟုတ်တဲ့သူတွေအတွက် DV အစီအစဉ်ဟာအမေရိကန်ပြည်အောင်စုမှလာရောက်အခြေချနေထိုင်နိုင်တဲ့တခုတည်းသောအခွင့်အလမ်းလည်းဖြစ်ပါတယ် DV ကန်ဆယ်မဲ့ရှောက်သူတွေအနေနဲ့ကျောင်းပညာကိုအထက်တန်းအဆင့်အထိအောင်မြင်ဖို့လိုပြီးဒါမှမဟုတ်ရင်တော့တမွေးဝန်ကျောင်းပညာရပ်တစ်ခုခုကိုနှင်းနှင်းငယ်လုပ်ကင်ဘူးသူဖြစ်ရပါမယ်ခင်ဗျာ
အခါတော့သုဒ္ဓစုံလင်းအမေရိကန်တခွင်အပတ်စဉ်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်မဟာမိတ်အခြေအတင်ဆင်းနှင်းမှုရဲ့စိတ်တပိုင်းဖြစ်နိုင်ငံရေးကိစ္စရပ်များဆိုင်ရာအမေရိကန်လက်ထက်နိုင်ငံခြားရေးဝန်ကြီးသောမတ်စ်အေရှန်နန်ကမကြာသေးမီကဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအတွင်းဝင်ရှာဟီဒယ်ဟက်နဲ့ဒက္ကာမှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်ကြားနိုင်ငံရေးစီးပွားရေးနှင့်စွန့်အင်လက်တွဲပူးပေါင်းဆောင်ရွက်မှုအပြင်အကြမ်းဖက်မှုနှိမ်နင်းရေးပူးပေါင်းဆောင်ရွက်မှုကိုနောက်ထပ်အဖြစ်ဘူးလေဆွေးနွေးခဲ့ကြပါလေ။ဒါအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့ဘင်္ဂလားဒေ့ရှ်ရှိရိုဟင်ဂျာဒုက္ခသည်တွေကိုအမေရိကန်ကအကူအညီပေးဖို့ကိုလည်းဆွေးနွေးခဲ့ကြပါလေ။အဲ့ဒီဆွေးနွေးပွဲအတွင်းတခြားနိုင်ငံသားရေးဝန်ကြီးရှန်နန်ကမြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်မှာပြုံးနေရတဲ့ဒုက္ခသည်ပဋိပက္ခကိုဘင်္ဂလားဒေ့ရှ်အစိုးရကစည်တနာထားတုံ့ပြန်ခဲ့တာကိုလည်းကျေးဇူးတင်စကားပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးအတွက်လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကြိုးပမ်းမှုကိုချီးကျူးခဲ့ပါတယ်။အောက်ကလနှောင်းပိုင်းကမြန်မာနိုင်ငံရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ဒေသခံပြည်သူစစ်တွေနဲ့လုံခြုံရေးတပ်တွေပူးပေါင်းပြီးရက်စက်တဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေ6,000ကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြပါတယ်။ဒီဖြစ်ရပ်ကိုကုလသမဂ္ဂက ဖတ်စာအုပ်တွေမှာနမူနာထောက်ပြလိုက်တဲ့လူမျိုးရှင်ရင်းတုတ်တင်မှုလို့ခေါ်ဆိုခဲ့ပါတယ်။လူဦးရေဒုက္ခသည်များနဲ့အခြေချမှုဆိုင်ရာယာယီအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ဟာမကြာတိမီကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့ရှိဒုက္ခသည်တွေနဲ့အိုးအိမ်မဲ့ဖြစ်ကြသူတွေကိုသွားရောက်တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့သူနိုင်ငံသားတွေဟာဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်ဟန်ချောကချီးကျူးခဲ့တယ်လို့မြမဆူရနီးနဲ့လေဒုက္ခသည်တွေမိမိနေရရင်ရှိနေအိမ်တွေကိုဘေးကင်းစွာနဲ့တိတ်ခါရှိရှိဆန္ဒအလျောက်ပြန်နိုင်ရေးအခြေအနေဖန်တီးပေးဖို့လည်းတိုက်တွန်းခဲ့ပါတယ်ခုလိုထွက်ပြေးကြတူတွေရဲ့အခြေအနေကောက်မွေးနေပတ်သက်လို့အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရိမ်မကင်းဖြစ်ပြီးဩဂုတ်လ25ရက်နေ့ကစလို့ရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်တွင်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေနဲ့ရှိရင်းစဲဒုက္ခဒဲတွေအပြင်မြန်မာနိုင်ငံတွင်းမှာရှိနေတဲ့အိုးအိမ်မဲ့ဖြစ်ကြသူတွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာတန်40နီးပါးကိုပေးခဲ့တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာအိုးအိမ်မဲ့ဖြစ်ကြသူတွေနဲ့ဒေသတွင်းရှိမြန်မာနိုင်ငံကဒုက္ခဒဲတွေအတွက်လူသားချင်းစာနာမှုအထောက်အကူဖြင့်အမေရိကန်ပြည်ထောင်စုကပေးတာ2019ဘန်ဒါရီနှစ်အတွက်ဒေါ်လာ104တန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရအရာရှိတွေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုဘီကင်းစ်ဘာနှင့်ဆန္ဒလျောက်ပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်တဲ့မူပေါင်းတရရေးဆွဲချမှတ်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါလေ။ဒါအပြင်ရခိုင်ပြည်နယ်တခွင်လူသားချင်းစာနာမှုအရေးပေါ်အထောက်အကူတွေလက်လမ်းမီနိုင်ရေးသတင်းမီဒီယာသွားရောက်သတင်းယူခွင့်ပြုရေးဒုက္ခရေးကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ရေးရခိုင်ပြည်နယ်မှာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွန့်ရှည်တည်ထောင်နိုင်ရေးအတွက်အခြေအနေတွေဖန်တီးပေးဖို့အပါအဝင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအလျင်အမြန်နဲ့အပြည့်အဝလိုက်နာအကောင်အထည်ဖော်ဖို့လေအမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
ခုထုတ်လင်းပေးခဲ့တာကတော့အမေရိကန်စိုးရရဲ့အမြင်သဘောထားသာဖြစ်ပြီးတော့ VOA အားလုံးမှကြောင်းသောတာရှင်တို့အသိပေးအပ်ပါတယ် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မိနစ်ဖက်အစီအစဉ်လေးကိုဆက်လက်တင်ဆက်နေတာပါအခုတော့သတင်းချင်းချုပ်ကိုကိုကျော်အောင်လွင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့စနစ်ကြအာရှ၅နိုင်ငံခီးစဉ်ကတော့ဒီကနေ့ပဲဆုံးသက်ပါလိမ့်မယ်သူ့ရဲ့ခီးစဉ်တွင်အာရှနိုင်ငံခေါင်းဆောင်တွေနဲ့အဓိကထားပြောဆိုခဲ့တဲ့အကြောင်းအရာတွေထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့အမေရိကန်နဲ့အာရှနိုင်ငံတွေကြားစီးပွားရေးလုပ်ငန်းတွေတွန်းပြင်လှုပ်ဆောင်ပေးကိစ္စတွေအဓိကဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမျိုးတော်မနီလာမှာမနေ့တုန်းကသမ္မတထရမ့်နဲ့ဒီဂျပန်ဩစတြေးလျနိုင်ငံတွေကဝန်ကြီးချုပ်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ကြေညာချက်တစ်ခုကိုဒီတစ်ပတ်အမေရိကန်သူပြောင်းရတဲ့ခါမှာထုတ်ပြန်မယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးနဲ့မိနစ်40ကြာမိနစ်ကတွေ့ဆုံမှုအတွင်းမြို့စေဝတိုက်ဖျက်ရေးနဲ့ချမ်းပတ်တက်ခဲရေးကိစ္စတွေကိုပြောဆိုကြပြီးမယ်လူခွင့်ရင်ကိစ္စကိုတော့မပြောခဲ့ပါဘူးအီရန်နဲ့အီရတ်နိုင်ငံကခုကြားကတောတောင်ထွက်တဲ့ဒေသမှာအင်အားပြင်းတဲ့ငလျင်တစ်ခုတနင်္ဂနွေနေ့ညနေခင်းကလှုပ်ခတ်ခဲ့ပြီးတော့ဒီကနေ့အင်္ဂါနေ့ကိုဝန်ထဲချင်းဖြစ်ထိမှတ်သတ်မှတ်တယ်လို့အီရန်အစိုးရကကြေညာပါတယ်အင်အား 9.3 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာဖြစ်ပြီးတော့နောက်ဆက်တွဲတုံ့ခါမှုတွေတော်များများရှိခဲ့လို့လူ400ကျော်သေဆုံးပြီးတော့900လောက်ထိခဲ့တဲ့ဒဏ်ရာရခဲ့ကြပါတယ်အီရတ်ကထုတ်ပြန်တဲ့သတင်းထဲမှာတော့အီရတ်နိုင်ငံသားအနည်းဆုံး9ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့ကောင်းဆောင်ဒေါန်ဆန်းစုကြည်ကိုအိုင်ယာလန်မြို့တော်ဒပ်ပလင်ရဲ့လှုပ်လှက်ယေစုချင်းမြင့်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့အီရန်ကနိုင်ငံကြီးရည်သက်ပညာရှင်လည်းဖြစ်ပြီးတော့ငတ်မှုခေါမမှုတက်ဖြစ်ရေးသမားလည်းဖြစ်တဲ့ဘော့ဂယ်ဘော့ကသူရထားတဲ့စုကိုမနေ့တုန်းကပဲမြို့တော်ကိုပြန်ပြီးတော့ပေးရခဲ့ပါတယ်2018ခုနှစ်ကမ္ဘာဖလားခြေစစ်ပွဲတွေမှာတော့နာမည်ကြီးအီတလီတင်းခြေစစ်ပွဲကနေပြီးတော့ပြုတ်ပြီးတော့ကမ္ဘာဖလားနဲ့လွှတ်ချော်သွားပြီးဖြစ်ပါတယ်
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လင်းကြီးညာသွားတာဖြစ်ပါတယ်ဒီမိနစ်တွေအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နယ်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Deep Magnus ဖြစ်ပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရွှေလန်းချမ်းမြေ့ကြပါစေကျွန်တော်စာမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.